Welcome to the Voice of America in Burmese.
Torasimya mingala nyane kin ma tinita amopan pye ja ba ye la khana. View American tan ye 2015 khu ne mila 24 ye tinin khu ne nyane kin a season ne go myama san daw jain nyane 6 nai kwe ani 9 nai thi American pye taung su Washington DC myo do ani line no meter 16925 do ani dai yai tin set ni ba bi.ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေကျပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုဒေါ်မိုးပြူနဲ့အတူကြီးညာပြေးတော့မှာပါရှီးယက်မွတ်စလင်တပုံနေနဲ့အီရက်အစိုးရတပ်တွေဟာ IS စစ်သွေးကြတွေကိုစတင်ပြီးတော့ထိုးစစ်ဆင်းနေတာနောက်ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းဝင်ရောက်သူတွေလို့ယုံကြည်ရသူတွေရဲ့ရုပ်လောင်းတွေမြုပ်နှံထားတဲ့နေရာတော်များများကိုမလေးရှားရဲတပ်ဖွဲ့ဝင်တွေကရှာဖွေတွေ့ရှိခဲ့တာဒီကြောင့်နောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ဦးညံဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာချင်းပြည်နယ်ကတီးတိမ်သတင်းစာကိုထုတ်ဝေခွင့်ပိတ်လိုက်တာနဲ့ပတ်သက်လို့တင်ပြချက်တစ်ခုမှာတော့
ချင်းပြည်နယ်ကအနေနဲ့တော့ကျတို့မြို့နယ်စုတိုင်းရဲ့ဘာသာစာပေတွေကိုကျတို့အစိုးရအနေနဲ့ခွင့်ပြုတင်တယ်လှုပ်ဆောင်ပေးတင်တယ်
ချင်းမီဒီယာကိုရက်ကသတင်းသမားတို့ပြောကြားသွားတာပါဒီအကြောင်းနဲ့ဒူကူလာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မစ္စတာနမ်ဘီယာဟာတလောကအဖမ်းခံရတဲ့ဘင်္ဂလီ200ဒုက္ခသည်စခန်းကိုတွားရောက်လေ့လာတဲ့သတင်းနဲ့ထိုင်းမြန်မာနယ်စပ်မှာစိတ်ကြွဆေးတွေဖမ်းမိတယ်ဆိုတဲ့အကြောင်းလေးကိုလည်းတင်ဆက်သွားမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကအစီရင်ခံပါမယ်ခင်ဗျာ
ရှီးယက်မွတ်စလင်တပုံနေနဲ့ဤရက်အစိုးရတပ်တွေဟာ IS စစ်သွေးကြွတွေကိုရမဒီမြို့အရှိတ်မှာတိုက်ခိုက်နေပါတယ်။လွန်ခဲ့တဲ့ဘက်ကစစ်သွေးကြွတွေလက်ထက်ကြောက်ရွံ့ခဲ့တဲ့ဒီမြို့ကိုပြန်လည်သိမ်းယူဖို့စတင်လှုပ်ဆောင်တာလည်းဖြစ်ပါတယ်။ Amber Data မြို့တော်ရမဒီကို IS စစ်သွေးကြွတွေကမေလ18ရက်နေ့မှာတင်ပိတ်လိုက်နိုင်တာဟာ Baghdad မှာရှိတဲ့ဤရက်ဘူအစိုးရအတွက်တော့အတော်လေးစိတ်မသက်မသာဖြစ်စေခဲ့ပါတယ်။အခုအခါမှာ Sunni Muslim ဝင်တွေဖြစ်တဲ့IS တွေဟာအနောက် Amber Data ကအလံဝေးတဲ့နယ်မြေတော်တော်များများကိုထိန်းချုပ်ထားပါတယ်။ဒီနယ်မြေတွေဟာ Syria, Jordan, sorry Arabia စတဲ့နိုင်ငံတွေနဲ့နယ်မြေချင်းဆက်ဆက်နေတာပါ။တကယ်လို့ဒီကိစ္စတွေပေါ်သေးသေးချာချာကင်တွယ်တာမျိုးမဟုတ်ဘူးဆိုရင်တော့အနောက်နိုင်ငံတွေရဲ့အီရက်အရေးလှုပ်ဆောင်နေမှုတွေပေါ်ချိန်ကြောက်မှုတွေဖြစ်လာနိုင်တယ်လို့အကြေခတ်တွေကသုံးသပ်ပါတယ်။မနေ့ကစနေနေ့မှာပဲရှီးယက်သဘုံတွေဟာ Remedy အနီးကမြို့သုံးမြို့နားကိုချင်းကပ်သွားတယ်လို့မြင့်မြင့်တွေကပြောပါတယ်အဲ့ဒီထဲကတမျိုးဟာ Remedy မြို့အရှိတ်ဘက်9ကီလိုမီတာလောက်မှာရှိတဲ့ IS တွေထိန်းချုပ်ထားတဲ့ Husabah El Shagia ဖြစ်ပါတယ်အဲ့ဒီနေရာတွေမှာတိုက်ပွဲတွေဖြစ်နေတယ်လို့မြင့်မြင့်တွေကပြောပြီးဘလောက်သေဆုံးတယ်ဆိုတာကိုတော့မသိရပါဘူးခင်ဗျာ
ရုရှားနိုင်ငံမှာနိုင်ငံသားနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုမလိုလားအပ်တဲ့အဖွဲ့တွေဖြစ်အစိုးရရှိနေတွေကကြီးညာခွင့်ရှိပြီးဒီအဖွဲ့တွေနဲ့ပတ်သက်တဲ့ရုရှားနိုင်ငံသားတွေကိုငွေတန်းထောင်တန်းချမှတ်ခွင့်တွေအနှင်းလိုက်တဲ့ဥပဒေအစ်စ်နဲ့ပတ်သက်ပြီးအမေရိကန်အစိုးရကစိုးရိမ်နေလို့ပြောဆိုလိုက်ပါတယ်ဒီဥပဒေအစ်စ်ဟာရုရှားအစိုးရကိုနိုင်ငံတကာအဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်မှုကိုတားဆီးနိုင်ပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုလည်းရာဇဝတ်မှုဖြစ်အောင်လုပ်ပိုင်ခွင့်ပေးထားလို့အကြီးအကျယ်ဒုက္ခပေးနိုင်တယ်လို့စနေနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်ဒီလုပ်ပိုင်ခွင့်အစ်စ်ကရုရှားရပ်ဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုကန့်သတ်ဖို့အခွင့်အာဏာအသစ်ပေးလိုက်တာဖြစ်ပါတယ်။ရုရှားအစိုးရအနေနဲ့လွတ်လပ်စွာပြောဆိုတဲ့အသံတွေကိုနှိမ်ညင်းတဲ့ဥပမာတစ်ခုဖြစ်ပြီးရုရှားပြည်သူတွေကိုကဘာကြီးထဲမှာအထီးကျန်ဖြစ်အောင်ရည်ရွယ်တဲ့နောက်ထပ်ချီလှမ်းတစ်ခုဖြစ်တယ်။ဒါကြောင့်ဒီဥပဒေအသစ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကစိုးရိမ်နေလို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူမာရီဟာဖ်ကပြောဆိုပါတယ်။စနေနေ့ကရုရှားသမ္မတဗလာဒီမီယာပူတင်လက်မှတ်ထိုးတဲ့ဒီဥပဒေဟာရုရှားဖက်ဒရေးရှင်းနယ်နိမိတ်ထဲမှာနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့တွေနဲ့တကယ်လို့သူတို့ရဲ့လှုပ်ရှားမှုကရုရှားအခြေခံဥပဒေစနစ်ရဲ့အခြေခံကာကွယ်ရေးစွမ်းရည်နဲ့နိုင်ငံလုံခြုံရေးကိုချိန်းချောက်ရင်အဲ့ဒီအဖွဲ့တွေကိုမလိုလားအပ်ဘူးလို့သတ်မှတ်အရေးယူမှာဖြစ်ပါတယ်ဒီလိုအဖွဲ့တွေကိုရုရှားနိုင်ငံထဲမှာရပ်တည်ဆောင်ရွက်ခွင့်မပေးရုံမကရုရှားပြည်ရင်းအဖွဲ့တွေရဲ့ရမုံငွေလက်ခံမှုလုပ်ပိုင်ခွင့်တွေကိုလည်းအရေးယူမှာဖြစ်ပါတယ်ဒီအဖွဲ့တွေနဲ့ပတ်သက်တဲ့နိုင်ငံသားတွေအနေနဲ့ငွေဒံအမေရိကန်ဒေါ်လာ 1,000 နဲ့ထောင်ဒဏ်6နှစ်အထိချခံနိုင်ပါတယ်။ရုရှားလွှတ်တော်နှစ်ရက်ကပြီးခဲ့တဲ့ရက်ပိုင်းကချမှတ်လိုက်တဲ့ဒီဥပဒေကိုဗြိတိန်ခြေစိုက်လူခွင့်ရေးအဖွဲ့နဲ့နယူးယောက်ခြေစိုက်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့တွေကပူးတွဲကြေညာချက်ထုတ်ပြီးရှုံချဝေဖန်လိုက်ပါတယ်။ရုရှားနိုင်ငံဆိုင်ရာလူခွင့်ရေးလေးလာစောင့်ကြည့်ရေးအဖွဲ့ညွှန်ကြားမှုတာညာလော့ရှင်နာကတော့ Interfax ကိုအခုပတ်စောပိုင်းကပြောဆိုရမှာနိုင်ငံတကာအဖွဲ့မဟုတ်တဲ့ရုရှားပြည်တွင်း အစိုးရမဟုတ်တဲ့အဖွဲ့တွေကိုဒီဥပဒေကပြစ်မှတ်ထားတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်2012ခုနှစ်ကလည်းနိုင်ငံခြားရမုံငွေလက်ခံတဲ့ရုရှားပြည်ရင်းအဖွဲ့တွေကိုနိုင်ငံခြားသူလူအဖြစ်သတ်မှတ်နိုင်တဲ့ဥပဒေအခွင့်အရေးကိုသက်ဆိုင်ရာတာဝန်ရှိသူတွေကိုခွင့်ပြုခဲ့ပါတယ
်ယူကရိန်းနိုင်ငံရှိပစ်ချန်ရုရှားနေစနာမှာကားဘုံးပေါက်ကွဲခဲ့တဲ့အတွက်သဘုံနေရဲ့ထိတ်တန့်တံမှုတဦးနဲ့နောက်ထပ်6ရက်ထဲမှနေတည်ဆုံးခဲ့တယ်လို့ရုရှားလိုလာတဲ့ခွထွေရေးသမားတွေကပြောပါတယ်ဒေါညက်စ်မြို့ရဲ့မိုင်90လောက်အကွာL Chefs မြို့နားမှာစနေနေ့ကကာဗွန်ကွဲခဲ့တဲ့အတွက်တပုံတွေရဲ့အဓိကတရင်ရဲ့တမှု Olesi Moscovoy နဲ့တခြားလူတွေတည်ဆုံသွားခဲ့တယ်လို့ Luhansk ဒေသသတင်းထုတ်ပြန်ရေးအဖွဲ့ကပြောပါတယ်ဘုံခွဲခံလိုက်ရတဲ့ကားကိုအမည်မသိသူတွေကစစ်တပ်တွေနဲ့ထပ်ပြီးပစ်သွားတယ်လို့သတင်းကဆိုပါတယ်တိုက်ခိုက်သူတွေဟာအဖျက်မောက်လုပ်ငန်းတွေကိုလုပ်တဲ့သူတွေကင်းတော့အဖွဲ့တွေကဖြစ်တယ်လို့အဲ့ဒီသတင်းမှာဖော်ပြထားပါတယ်ယူကရိန်းဆိုရဘက်ကတော့ဒီတိုက်ခိုက်မှုပေါ်တစုံတရာချက်ချင်းတုံ့ပြန်လာမျိုးမရှိသေးပါဘူးခင်ဗျာ
အီသီယိုးပီးယားနိုင်ငံမှာဆယ်စုနှစ်နှစ်ခုကျော်အာဏာချုပ်ကင်ထားခဲ့တဲ့လက်ရှိအာဏာရပြည်သူ့တော်လှန်ရေးဒီမိုကရက်တစ်ပါတီဟာတနင်္လာနေ့မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာအကြီးအကျယ်အနိုင်ရလိမ့်မယ်လို့မျှော်လင့်မှုတွေရှိနေပါတယ်။ဝန်ကြီးချုပ်ဟာလမရီယန်ဒက်ဆယ်ဂန်ဟာယာရုကိုဆက်ထိန်ထားနိုင်မယ်လို့လည်းနိုင်ငံရေးသူတည်တီတွေကပြောဆိုကြပါတယ်။ကနဦးရလတ်တွေရဲ့နိုင်ငံတွင်ထွက်လာမယ်လို့ယူဆရပြီးမှတ်ပုံတင်ထားတဲ့မဲဆန္ဒရှင်38တန်းရဲ့နောက်ဆုံးမဲရည်တွဲမှုကတော့နောက်လာအထိထုတ်ပြန်မှာမဟုတ်သေးဘူးလို့ဆိုပါတယ်။လက်ရှိအာဏာရပါတီဘက်ကအတိုက်အခံထောက်ခံသူတွေကိုဖိနှိပ်ပြီးသတင်းသမားတွေနဲ့ဘလော့ဂါတွေကိုပုံမှန်ဖမ်းဆီးနေတာကြောင့်တနင်္ဂနွေနေ့မဲဆန္ဒပေးပွဲကလွတ်လပ်ပြီးတရားမျှတမှုမရှိဘူးလို့လူ့အခွင့်အရေးအဖွဲ့တွေကသုံးသပ်ပြောဆိုကြပါတယ်။
UAVE ကတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တနင်္ဂနွေနေ့ညနေခင်းသတင်းများကို VOE ကနေဆက်လက်တင်ညာနေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းဝင်ရောက်သူတွေလို့ယုံကြည်ရသူတွေရဲ့ရုပ်လောင်းတွေမြုပ်နှံထားတဲ့နေရာတော်များများကိုရက်တပ်ဖွဲ့ဝင်တွေကရှာဖွေတွေ့ရှိခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်ထိုင်းနဲ့မလေးရှားနယ်စပ်မှာရှိတဲ့ရွာတွေအနီးမှာအခုလိုလူအစုလိုက်ပြုံလိုက်မြုပ်နှံထားတာကိုရှာတွေ့ခဲ့တာလို့မလေးရှားပြည်ထောင်စုဝန်ကြီးဇာဟစ်ဟာမီဒီကသတင်းတောက်တွေကိုဒီကနေ့တနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ
်ကတုပ်ပလီကာဂါဒန်တိမလန်ကလီကတုပ်ပလီကာဂါsedang berada di sepadan Malaysia dan Thailand
မြုပ်နှံထားသူတွေဟာဘသူဘဝဖြစ်တယ်ဆိုတာကိုအတည်ပြုဖို့ရဲစုံစမ်းစစ်ဆေးရရှိချုပ်နဲ့သူလက်ထောက်တို့ဟာအဲ့ဒီနယ်စပ်မှာရောက်နေပြီးရဲတပ်ဖွဲ့နဲ့အထူးရဲတပ်ဖွဲ့တွေကတော့ဒီလူတွေဟာလူကုန်ကူးခံရတဲ့ဒုက္ခတွေဖြစ်တယ်လို့ပြောဆိုကြောင်းပြည်ထောင်ဝင်ကြီး Mr. Zahid Hamidi ကပြောသွားတာပါလူမောင်ခိုကူးသူတွေဟာစကန်းထထောက်ချရန်နာဖို့ဒီနယ်စပ်ကရွာတွေကိုအသုံးပြုလာခဲ့တာဖြစ်ပြီးလူမောင်ခိုကူးခံရတဲ့သူတွေမြုပ်နှံထားတဲ့နေရာ30လောက်မှာအရိုးစုတွေကိုရာနဲ့ချီပြီးတွေးခဲ့ရတယ်လို့ဒေတာတွင်သတင်းတွေမှာဖော်ပြပါတယ်အရင်တုန်းကတော့မလေးရှားမြေပေါ်မှာအခုလိုမျိုးလူစုလိုက်ပြုံလိုက်မြုံနှံထားတာတွေလူမောင်ကိုကူးစကန်တွေမရှိဘူးလို့မလေးရှားအာဏာပိုင်တွေကညှင်းဆုပ်ခဲ့တာပါအခုလအစောပိုင်းတုန်းကလည်းထိုင်းနိုင်ငံဘက်ချမ်းမှာအလားတူလူမောင်ကိုကူးသူတွေရဲ့စကန်တွေလူစုလိုက်ပြုံလိုက်မြုံနှံထားတာတွေကိုရှာဖွေတွေ့ရှိခဲ့ပါရခင်ဗျာ
အမေရိကန်ချမ်းမှာတန်းတူညီမျှမှုအခွင့်အရေးလှုပ်ရှားမှုစီစဉ်ဥဆောင်သူ Gloria Steinem အပါအဝင်နိုင်ငံတကာအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူ30ပါတဲ့ဘတ်စကန်တစ်စင်းဟာနိုင်ငံတကာအမျိုးသမီးများလက်နက်ကင်းမဲ့ရေးနေကျင်းပဖို့အတွက်တနင်္ဂနွေနေ့ကမြောက်ကိုရီးယားနိုင်ငံကနေနေဆက်ဖြတ်ကျော်ပြီးတောင်ကိုရီးယားနိုင်ငံဘက်ကိုဝင်ရောက်ခဲ့ပါလေ။စစ်မဲ့ဇုန်နယ်တွေကိုဖြတ်ကျော်သွားရောက်တဲ့ Women Cross DMZ အဖွဲ့ဟာအင်ကာနီကမြောက်ကိုရီးယားနိုင်ငံကိုရောက်ရှိလာပြီးငြိမ်းချမ်းရေးဆွေးနွေးပွဲကြီးကျင်းပခဲ့ပါလေ။အဲဒီနောက်အဖွဲ့ရဲ့6ရက်ကြာခရီးစဉ်ထဲမှာမြောက်ကိုရီးယားအမျိုးသမီးတွေနဲ့ချီတက်လမ်းလျှောက်ခဲ့တာတွေလုပ်ခဲ့ပါလေ။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားပိုင်းခြားထားတဲ့စစ်မဲ့ဇုန်ကိုဖြတ်ပြီးချီတက်လမ်းလျှောက်မဲ့အဲ့ဒီအဖွဲ့ရဲ့အစီအစဉ်ကိုညှင်းပယ်ခဲ့ပြီးမြေသူတို့ရဲ့ဘတ်စကားကိုနှစ်နိုင်ငံနယ်နိမိတ်ဖြတ်ပြီးတောင်ကိုရီးယားနိုင်ငံဘက်သွားဖို့အတွက်မြောက်ကိုရီးယားအစိုးရကခွင့်ပြုပေးခဲ့ပါတယ်။ကျမတို့အနေနဲ့ရက်ဖက်တန်တမန်အဖြစ်ရက်တည်နိုင်ခဲ့တာဖြစ်ပါတယ်လို့အသက်82နှစ်အရွယ်အမျိုးသမီးရေးဦးဆောင်တက်ကြွလှုပ်ရှားသူစတန်နမ်ကတောင်ကိုရီးယားသတင်းသမားတွေကိုပြောဆိုပါတယ်။ဒီခရီးအတွက်အကြီးအကျယ်အားပေးထောက်ခံမှုရခဲ့ပြီးကျေနပ်မှုရှိတယ်လို့လည်းသူကပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေကိုမှတ်ချက်တစုံတရာမပေးပေမဲ့နေရာတစ်ခုမှာလူ့အခွင့်အရေးချိုးဖောက်မှုရှိတယ်ဆိုတာနေရာတိုင်းမှာလူ့အခွင့်အရေးချိုးဖောက်တာပါပဲလို့စတန်နမ်ကပြောပါတယ်။ဒါအပြင်ကျမတို့ဘာမှမလုပ်ဖဲနေရင်မြောက်ကိုရီးယားရဲ့ပုံရိပ်ကိုပြောင်းနိုင်မှာမဟုတ်ပါဘူးလို့လည်းထည့်ပြီးပြောဆိုခဲ့ပါတယ်။ ဒီဖွဲ့မှာနိုဘယ်ငြိမ်းချမ်းရေးဆုရှင်တွေဖြစ်တဲ့အိုင်ယာလန်မြောက်ပိုင်းကမရိတ်မကွိုင်းနဲ့လိုင်ဘေးရီးယားကလီမတ်ဘိုဗီတို့လည်းပါဝင်ပါတယ်တနင်္ဂနွေနှောင်းပိုင်းမှာအဲ့ဒီဖွဲ့ဟာတောင်မြောက်ကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးအတွက်ယာနဲ့ချီတဲ့တောင်ကိုရီးယားအမျိုးသမီးတွေနဲ့အတူလမ်းလျှောက်ချီတက်ကြမယ်လို့မျှော်လင့်ရပါတယ်
တရုတ်ဂျပန်နှစ်နိုင်ငံဆက်ဆံရေးပူကောင်းလာအောင်ဆောင်ရွက်ဖို့တရုတ်သမ္မတရှီချင်းပင်နဲ့ဂျပန်လစ်ဘရယ်ဒီမိုကရက်တစ်ပါတီအထွေထွေကောင်စီဥက္ကဋ္ဌတိုရှိဟီရိုနကိုင်ကမနေ့ကကျင်းပတဲ့အစည်းအဝေးအတွင်းပြောဆိုလိုက်ပါတယ်။ဒါဟာတရုတ်သမ္မတရှီနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လွန်ခဲ့တဲ့လကအင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့ဆွေးနွေးပွဲပြင်ပမှာတီးခြားတွေ့ဆုံပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးပြောင်းလဲလာတဲ့လက္ခဏာတည်းရဲ့လည်းဖြစ်ပါရခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲနားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်ပင်လယ်ပြင်မှာအသက်ဘေးကြုံနေရတဲ့လှေစီးပြေးဒုက္ခသည်တွေကိုတွေ့ခဲ့ရင်မြန်မာအစိုးရအနေနဲ့ထပ်မံကူညီကယ်တင်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နမ်ဘီယာကတိုက်တွန်းလိုက်ပါတယ်။မနေ့တုန်းကမစ္စတာနမ်ဘီယာဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာရခိုင်ဝန်ကြီးချုပ်ဦးမောင်မောင်အုံးနဲ့အတူလှေစီးပြေးဒုက္ခသည်200ကျော်ကိုထိန်းသိမ်းစောင့်ရှောက်ထားတဲ့ရခိုင်ပြည်နယ်မောင်းနှုံမြို့နယ်ကိုတွားရောက်ကြည့်ရှုခဲ့တာပါ။မန်းအင်ဂျင်နိုင်ကအပြည့်စုံကိုပြောပြပါမယ်။
မောင်းတော်မြို့နယ်အလဲတန်းကျော်ကျေးရွာယာယီစခန်းမှာထိမ့်သိမ်းဆောက်ရှောက်ထားတဲ့လှေစီးပြေးဒုက္ခသည်219ဦးကိုကုလသမဂ္ဂအထူးကိုယ်စားလှယ် VJ နမ်ဘီယာနဲ့အတူရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်ဦးဦးဆောင်တဲ့အဖွဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။မောင်းတော်မြို့နယ်တောင်ပိုင်းတင်းမော့ကွေ့ကျေးရွာအနီးပင်လယ်ပြင်မှာမေလ21ရက်နေ့ကဆက်လီတစည်းနဲ့လိုက်ပါလာတဲ့လှေစီးပြေးဒုက္ခသည်တွေကိုမြန်မာရေတပ်ကတွေ့ရှိပြီးတဲ့နောက်ကယ်ဆယ်လိုက်တာဖြစ်ပါတယ်။အခုလိုမြန်မာအစိုးရကကယ်ဆယ်ကူညီခဲ့တဲ့အတွက်ကုလသမဂ္ဂအနေနဲ့ကြိုဆိုကြောင်းနဲ့လှေစီးပြေးဒုက္ခသည်တွေအရေးဆက်ပြီးအကူအညီပေးမယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နမ်ဘီယာကကယ်ဆယ်ရေးစခန်းမှာသတင်းတောက်တွေကိုပြောသွားပါတယ
်။ We hope that similar action will be taken in case there are further
ကလေးများအလားတူအသက်ဘေးကြုံတွေ့နေရတဲ့လှေစီးပြေးဒုက္ခသည်တွေရဲ့ဆက်လီတွေကိုပင်လယ်ပြင်မှာထပ်ပြီးတွေ့ခဲ့ရင်အခုလိုမျိုးကူညီကယ်တင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်အဲ့ဒီကယ်ဆယ်ရေးစခန်းကလှေစီးပြေးဒုက္ခသည်200ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပြီးကျန်တဲ့28ဦးကမြန်မာနိုင်ငံကဖြစ်တယ်လို့နရိန်စရာသတင်းဌာနကဖော်ပြထားပါတယ်အဲ့ဒီတဲမှာ10ဦးဟာစစ်တွေနဲ့ကြောက်တော်မျိုးကဖြစ်ပြီးလှေသား18ဦးကတော့ဒဝဲဘက်ကဖြစ်ပြီးဘာသာပြန်2ဦးမှလည်းမြန်မာနိုင်ငံကဖြစ်တယ်လို့យေတာထားပါတယ်ဘင်္ဂလားဒေ့ရှ်လေစီးပြေးဒုက္ခသည်တွေဟာသူတို့နိုင်ငံကိုပြန်လို့ကြောင်းမစ္စတာနမ်ဘီယာနဲ့တွေ့ဆုံရမှာပြောဆိုခဲ့ကြတယ်လို့အတူလိုက်ပါသွားတဲ့သတင်းတောက်တွေကပြောပါရယ်။ဒါပြင်သူတို့တွေဟာလူကုန်ကူးခံရသူတွေဖြစ်တယ်လို့လည်းဆိုပါရယ်။ထိုင်းအင်ဒိုနီးရှားမလေးရှားနိုင်ငံတွေကပင်လယ်ပြင်တွေမှာလေစီးပြေးဒုက္ခသည်တွေရဲ့ဆက်လီတွေကိုမောင်းထုတ်နေတယ်ဆိုတဲ့သတင်းတွေကြောင့်အဲ့ဒီဆက်လီဟာဘင်္ဂလားပင်လယ်အော်ဘက်ကိုပြန်လှည့်လာရမှာအခုလိုမြန်မာရေပိုင်နဲ့ထဲရောက်လာခဲ့တာဖြစ်ပါတယ်။အဲ့ဒီဆက်လီဟာပင်လယ်ထဲမှာရပ်ပေါင်း40လောက်ညှောနေခဲ့တယ်လို့ဆိုပါတယ်။ဒီတောတွင်းမှာပဲ VNN နိုင်ငံကိုမနေ့ကရောက်ရှိလာတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကလည်းဒေတာရင်းပြဿနာဖြစ်လာတဲ့လှေစီးပြေးဒုက္ခသည်တွေနဲ့ပတ်သက်လို့အရေးပေါ်ကယ်ဆယ်ရှာဖွေကူညီရေးတွေကိုအရင်ဆုံးလှုပ်ဆောင်ကြဖို့သက်ဆိုင်ရာနိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းထားတဲ့အကြောင်းဟနွိုင်းမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် It's important to save human lives whatever the reasons may be when they are out
လူသားတွေရဲ့အသက်ကိုကယ်တင်ဖို့အပိုးအရေးကြီးပါတယ်ဘယ်လိုအကြောင်းကြောင့်တွေပဲဖြစ်စေပင်လယ်ပြင်ကိုထွက်လာကြတဲ့သူတို့တွေရဲ့ဘဝဟာအသက်အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်ဒါကြောင့်လှေစီးပြေးဒုက္ခသည်တွေကိုကယ်တင်ဖို့နဲ့လူသားချင်းစာနာပြီးလိုအပ်တဲ့အကူအညီတွေအရင်ဆုံးပေးဖို့ဒေသရင်းကောင်းဆောင်ကိုတိုက်တွန်းခဲ့တယ်လို့ဒီလူတွေကိုဘယ်လိုနေရာချထားပေးမလဲဆိုတာကိုလည်းဆွေးနွေးခဲ့ပါတယ်
။ဒါ့အပြင်လှေစီးပြေးဒုက္ခသည်တွေဟာဘာကြောင့်အခုလိုသူတို့နိုင်ငံတွေကနေထွက်လာရတယ်လဲဆိုတဲ့အကြောင်းရင်းကိုပြက်ပြက်သားသားဖြေရှင်းသင့်တယ်လို့လည်းမစ္စတာဘန်ကီမွန်းကပြောသွားပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ရဲ့တင်ပြချက်ပါခင်ဗျာ။အခုတော့သတင်းလွတ်လပ်ခွင့်အခြေအနေကြည့်ရအောင်ပါ။ဖွံ့ဖြိုးတိုးတက်မှုနောက်ကျပြီးလမ်းမဆက်သွယ်ရေးနဲ့ဘာသာစကားအခက်အခဲရှိတဲ့ချင်းပြည်နယ်တွေမှာတီးတိမ်စာပေနဲ့သတင်းစာထုတ်ဝေခွင့်မပြုတာဟာ ချင်းပြည်နယ်အစိုးရဘက်ကတိုင်းသားစာပေအခွင့်အရေးကိုချိုးဖောက်ပြီးသတင်းလွတ်လပ်ခွင့်ကိုပိတ်ပင်တာဖြစ်တယ်လို့ချင်းမီဒီယာသမားတွေကပြောဆိုလိုက်ကြပါတယ်။2015ရွေးကောက်ပွဲနီးကာလာချင်းမဲဆန္ဒရှင်ချင်းပြည်သူတွေအတွက်ရွေးကောက်ပွဲဆိုင်ရာပညာပေးလှုပ်ဆောင်မှုသတင်းအချက်အလက်တွေကိုအချိန်နဲ့တပြေးညီသိရှိနိုင်ရေးချင်းပြည်နယ်အတွင်းသတင်းမီဒီယာတွေရဲ့ကြိုးပမ်းမှုကိုအဟန့်တားဖြစ်စေတယ်လို့လည်းပြောပါတယ်။အပြည့်စုံကိုမတ်ဆုမွန်ကတင်ပြပါမယ်။
ဘာသာစကားမျိုးကွဲများစွာရှိနေတဲ့ချင်းပြည်နယ်တွင်မှာတိုင်းရင်းသားမျိုးနွယ်စုကြားစိတ်ဝင်းကွဲမှုဖြစ်စေပါတယ်ဆိုတဲ့အကြောင်းပြချက်နဲ့တီးတိမ်ဘာသာစကားနဲ့သတင်းစာထုတ်ဝေခွင့်မပြုတာဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုချိုးဖောက်တာပဲဖြစ်တယ်လို့ချင်းသတင်းသမားတွေစုဖွဲ့ထားတဲ့ချင်းမီဒီယာကွန်ရက်ကပညာပေးဒါရိုက်တာဆလိုင်းမန်ဟရဲလန်ကပြောဆိုလိုက်ပါတယ
်ချင်းပြည်နယ်မှာကျတို့လူမျိုးရတော့ကျတို့ကတော်တော်ကြွေးပြတာပေါ့နော်ကျတော့မျိုးနွေတမျိုးနွေနဲ့ကျတော့ဘာသာစကားနားလည်ဖို့ဆိုတာကျတော့လမ်းပိုင်းစတူကြီးကြောင့်ဖြစ်ပြီးတော့ကျတော့ရတိုင်းသားဘာသာစကားပင်နဲ့ကျတော့တင်ချခွင့်မရှိတဲ့ခါကျတော့ခုမျိုးနွေစကားတွေဝင်နားလည်မှုရှိကြတယ်ဒီလိုမျိုးနွေစာပင်နဲ့တရင်တွေမရှိဘူးစာဆောင်တွေမရှိဘူးဆိုတဲ့အဲ့ဒီမျိုးနွေစုတွေကတရင်တွေမရနိုင်တော့ဘူးချင်းရနေဝန်အမီနဲ့တော့ကျတော့မျိုးနွေစုတိုင်းရဲ့ဘာသာစာပေတွေကိုကျတော့အစိုးရအနေနဲ့ခွင့်ပြုတင်တယ်လောက်ဆောင်ပေးတင်တယ်ချင်းတို့သူတွေကျဆယ်ဝန်ကပြန်ပြီးမြေဆိုရဲတို့တို့ရဲ့အကြောင်းတက်ချက်ကိုကျတို့နေနားမလည်နိုင်ဘူးပြီးဆုံးတဲ့အကြောင်းတက်ချက်လို့လည်းကျွန်တော်မမြင်ဘူးပေါ့
မြန်မာနိုင်ငံမှာလက်ရှိပြဋ္ဌာန်းကျင့်သုံးနေတဲ့2008ခြေကဥပဒေပါနိုင်ငံသားတိုင်းမိမိတို့ရဲ့စာပေယဉ်ကျေးမှုဓလေ့ထုံးတဲ့အခွင့်အရေးကိုလွတ်လပ်စွာပြောထောင်ခွင့်ဆိုင်ရာအခွင့်အရေးရှိတဲ့အတွက်အစိုးရအနေနဲ့တိုင်းရင်းသားတွေရဲ့စာပေယဉ်ကျေးမှုကိုကန့်သတ်ချုပ်ချယ်မှုမပြုဘဲနဲ့တိုင်းရင်းသားဘာသာစာပေအစီအတန်းကိုတန်ဖိုးထားမြင့်တင်အားပေးဆောင်ရွက်တင်ပါတယ်လို့လည်းချင်းမီဒီယာကွန်ရက်ကပြောပါတယ်
ပေါ်တော့ရဆိုစင်ကပါကျတော့ညီမပြည်မှာရှိတဲ့တိုင်းသားဘာသာစကားတွေကိုပြီးထောင်ဆူဆူရနော်ဆူရအနေနဲ့ဖွင့်ပြတူတဲ့အောင်လုပ်ပေးမယ်ဆောင်ရွက်ပေးမယ်ကူညီပေးမယ်ဆိုတာပါတော့ပေါ့နော်ဒါပေမဲ့ခုကူညီပေးရင်တော့မဟုတ်ဘူးလေပိတ်လေပိတ်တယ်ဒီ indoor restart လောက်တာအခုတရားဝင်ဖတ်ပုံတင်တာလေခွင့်မပြုဘူးဆိုတာတော့ဖြူစီပုံချီခံနေဥပဒေနဲ့လည်းဆိုင်ကျင်နေပြီးတော့မီဒီယာလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်တွေတရင်းမီဒီယာလွတ်လပ်ခွင့်တွေကိုလေသူတို့အနေနဲ့ကန့်တတာဖြစ်တယ်ချိုးဖောက်တာဖြစ်တယ်လို့ပဲကျွန်တော်မြင်တယ
်ချင်းပြည်နယ်အစိုးရအနေနဲ့2015ရွေးကောက်ပွဲကာလမတိုင်မီ2015ရွေးကောက်ပွဲကာလအတွင်းရွေးကောက်ပွဲကာလအလွန်ဒီမှာရွေးကောက်ပွဲဆိုင်ရာသတင်းအချက်အလက်တွေချင်းပြည်သူတွေအချိန်နဲ့တပြေးညီသိရှိနိုင်မှုချင်းမီဒီယာတွေနဲ့ပူးပေါင်းလှုပ်ဆောင်တင်တယ်လို့လည်းချင်းသတင်းသမားတွေကအကြံပြုပါတယ
်။ကျွန်တော်တို့မြို့နယ်စာပေနဲ့ထုတ်ဝေတဲ့မီဒီယာတိုင်းမှာဘယ်လိုမျိုးပေးရမလဲဘယ်လိုမျိုးထည့်ရမလဲဆိုတာတွေကိုပညာပေးတွေကိုထည့်ပေးပါလို့လည်းဗာလိကိုပိကော်မရှင်နဲ့ပြောတာရှိတယ်။အများအားဖြင့်ချင်းပြည်နယ်မှာဗမာစကားနားမလည်ကြဘူး။ကျွာတွေဘာတွေမှလည်းနေဖြစ်မှာဆိုရင်တော့တို့လိုအနေနဲ့ဘယ်လိုမျိုးပေးနိုင်မလဲတို့မသိဘူး။ဒီတော့သူတို့ဘယ်လိုမျိုးပေးခွင့်ရှိလဲပြည်နိုင်ဖို့အတွက်တော့မီဒီယာအဓိကအရေးကြီးတာပေါ့ဆိုတော့အဲ့လိုမီဒီယာတွေကိုထုတ်ဝေခွင့်မပေးဘူးဆိုရင်တော့အဲ့ဒီချင်းပြည်သူလူထုတွေအနေနဲ့တော်တော်လေးကိုဒုက္ခရောက်မယ်တော်တော်လေးကိုအဲ့ဒီချုပ်ကိုယ်ခွင့်ရဲ့နေရာမှာအချစ်ချစ်ကြုံမယ်လို့ကျွန်တော်တို့ယူဆတယ်
တီးတိမ်ဘာသာစကားကိုသုံးဆွဲနေတဲ့ချင်းလူမျိုးတွေအများအပြားရှိနေတဲ့ချင်းပြည်နယ်ထဲမှာအခုလိုတီးတိမ်စာပေကိုထုတ်ဝေတဲ့အတွက်လူမျိုးနွယ်စုတွေကြားမှာစိတ်ဝင်းကွဲမှုဖြစ်စေပါတယ်ဆိုတဲ့ပြည်내အစိုးရရဲ့အကြောင်းပြချက်ဟာလက်ခံနိုင်စရာမရှိပါဘူးလို့လည်းချင်းလူမျိုးသတင်းတောက်တူဖြစ်တဲ့မအိမ်ခိုင်ဦးကဆိုပါတယ်
ကိုမျိုးနယ်စုဘာသာနဲ့ကိုထုတ်တာအချင်းအချင်းဒီကိုမျိုးနယ်စုကိုပြန်ပြီး information ပေးရတယ်တင်းသမားရဲ့သဘောရောကိုလူတို့ပေါ့ကိုပရိသတ်ပေါ့ကိုပရိသတ်ကိုကိုရှာပြီးပေးရမှာပဲလေကိုပရိသတ်ကတည်တယ်လူတို့ဆိုရင်တည်တယ်လူတို့စီရောရောက်အောင်ပေးရမှာပဲသူ့ကိုချင်းချင်းနဲ့မှာရောတင်းနေရပြန်နိုင်စီရင်ဆိုတာလေးတခုပဲကျွန်တော်ပြင်ရတဲ့ကဒါအင်အားတခုပဲဖြစ်နေတင်းဝုတ်ွက်စရာလည်းအကြောင်းမရှိဘူးဒါကသိပ်ပြီးအိပ်ပဲမရှိရဲ့ reason လို့ပဲမြင်တယ်ပေါ့နော်ဘာမှအခြေအနေသိပ်မရှိဘူးပိတ်ခိုင်းနေဆိုတာကဟိုဘာသာစကားကိုလည်းပုံပြီးပိတ်လိုက်တယ်လို့မီဒီယာကိုလည်းကန့်တလိုက်တယ်လို့ရှိရလို့ကျွန်တော်မြင်တ
ယ်။ပြီးခဲ့တဲ့မေလ19ရက်နေ့ကကျင်းပတဲ့အမျိုးသားလွှတ်တော်မှာချင်းပြည်နယ်မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးနေခမ်းပောင်ကချင်းတိုင်းရင်းသားတီးတိမ်လူမျိုးနွယ်စုစာပေနဲ့သတင်းစာထုတ်ဝေခွင့်ပြုမပြုဆိုတဲ့မေးခွန်းအပေါ်မှာချင်းပြည်နယ်အစိုးရရဲ့အကြံပြုချက်အရဆိုပြီးပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးပိုက်ထွေးကတိုင်းရင်းသားမျိုးနွယ်စုတွေကြားစိတ်ဝင်းကွက်မှုဖြစ်ပေါ်လာနိုင်တဲ့ဆိုတဲ့အကြောင်းပြချက်နဲ့ထုတ်ဝေခွင့်မပေးတဲ့အပေါ်မှာချင်းသတင်းသမားတွေစုဖွဲ့ထားတဲ့ချင်းမီဒီယာကွန်ရက်ကနေအပြင်းထန်ကန့်ကွက်ရှုံချကြောင်းသဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင
်။မတ်ဆုမွန်ပြောပြသွားတာပါ။ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်ရေးတံတားမှာစိတ်ကြွစေအလုံးရေ2,600ကိုထိုင်းအာဏာပိုင်တွေကစနေနေ့ညတုန်းကဖမ်းဆီးရမိခဲ့ပါတယ်။ဒီစိတ်ကြွစေတွေကိုမြဝတီဘက်ကလာတဲ့ကားပေါ်မှာသိမ်းဆီးရမိတာဖြစ်ပြီးတဲဆောင်လာသူတွေကိုဖမ်းမမိပဲမြန်မာကားမောင်းသမားတဦးကိုသာဖမ်းမိထားပါတယ်။ထိုင်းအခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။
ဒ တိုင်းမြန်မာနယ်စပ်မြဝီမြို့ကနေမြန်မာရှေ့ပြောင်းလို့သမားတွေစီးလာတဲ့ကားတစ်စီးကိုမဲဆောက်မြို့ကအကောက်ခုံဂိတ်ကနေရှာဖွေစစ်ဆေးရာကနေစိတ်ကြွစီအလုံးရေ 2,600 ကိုဖမ်းဆီးရမိခဲ့ပါတယ်။တဲဆောင်လာသူတွေကထပ်ပြေးလက်မြောက်သွားတဲ့အတွက်ကားသမားကိုပဲဖမ်းဆီးထားကြောင်းမျက်မြင်တွေ့ရှိခဲ့ရတဲ့မြန်မာနိုင်ငံသားတဦးကပြောပြပါတယ
်။အပေါ်တက်လိုက်သွားတဲ့ခါကျတော့အမဒီဟိုဟာရှိတယ်။တိုင်းတဝကရောရေရောစစ်တပ်ရောဖမ်းဆောက်တိုင်းရောနောက်ပမာပြည်ဒီအဖြစ်တွေလည်းရောက်လာတယ်။ကြပြီးအကောင်လုံးတက်ပုံရိုက်စစ်တက်ခါဆိုတော့အမ28ထဲကမြင်းစေးအလုံး2,600ဒီအတကြီးကစ်ထဲမှာတွေ့တာ။အဲ့ကတော့နှလုံးပေါ့။အမမေးကြည့်တဲ့ခါသူ့တရားထိုက်ကနေပြီးတော့မှဒါလာငါတက်400နဲ့အသွားတစ်ကြောင်းပဲပေါ့နော်။မဲဆောက်အသွားပဲ။ဆာစနာဖမ်းတဲ့ခါဆိုတော့သူကကာသမားဝေယံထုံးလက်ညှိုးထိုးပြတယ်။ပြစ်ပြီးတွေ့တဲ့ခါတော့ဝေယံထုံးလက်ညှိုးထိုးပြတော့ဆိုင်းပတ်စံကာစတန်ကနေသူ့ရုံကနေခေါ်သွား။ရုံကနေခေါ်သွားတော့အမသူပဲသူပဲလို့ပြောတော့လေသူ့ကိုဘာမှအရေးတကြီးမလုပ်တော့တခါကျတော့သူကကြုံငန်းနဲ့တပါလေဟိုကောင်ကြီးကတော့ပြီးသွားပြီပေါ့နော
်ဒီဖြစ်ရက်နဲ့ပတ်သက်ပြီးထိုင်းနိုင်ငံဗက်ချန်းမှာထိုင်းရနာပိုင်းနေကဒီကနေ့မှပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်စိတ်ကြွဆေးတွေဟာတလုံးကိုနေဆက်ပေါက်သေးရဘတ်150လောက်တန်ဖိုးရှိနေပြီးဘန်ကောက်မြို့လိုထိုင်းနိုင်ငံအတွင်းပိုင်းကိုရောက်သွားမယ်ဆိုရင်တော့တလုံးကိုဘတ်300လောက်ထိတန်ဖိုးရှိရလို့ဆိုပါတယ်စိတ်ကြွဆေးတွေတည်ဆောင်လာတဲ့အသက်20အရွယ်လူငယ်ကားသမားကတော့မြမကြီးဘက်ချမ်းကဖြစ်ပြီးသူ့ကိုခရီးစရိတ်ဘန်းငွေ400ပေးပြီးကားကိုသာငှားရမ်းလာခဲ့ကြောင်းထွက်ဆိုကာစိတ်ကြွစည်းတွေဟာသူ့နဲ့မပတ်သက်ကြောင်းညင်းဆိုထားပါတယ်။ဒါပေမဲ့လည်းထိုင်းဥပဒေအရတဲဆောင်လာသူတွေဖမ်းမမိသေးတဲ့အတွက်ကားသမားကတော့ဖမ်းဆီးခံရပါတယ်။စိတ်ကြွစည်းတွေတဲဆောင်လာတဲ့ခီးဆောင်အိတ်ထဲမှာတော့တရားခံလို့ယူဆရတဲ့သူရဲ့မှတ်ပုံတင်တဲ့နိုင်ငံကူးလက်မှတ်တွေတွေ့ရှိခဲ့ရကြောင်းရဇက်ခိတ်မှာတက်ထားတဲ့ CCTV ကင်မရာကလည်းတစ်ဆင့်သူ့ရဲ့ရုပ်ပုံတွေကိုထိုင်းမြန်မာနှစ်ဖက်အာဏာပိုင်တွေကရရှိထားတယ်လို့ဆိုပါရယ်။ကရင်ပြည်နယ်အတွင်းကနေအခုလိုမျိုးစိတ်ကြွစေးတည်ဆောင်လာတဲ့အဖြစ်တွေမကြာခဏတွေ့နေရကြောင်းနဲ့နှစ်ဖက်အာဏာပိုင်တွေပူးပေါင်းဖြည့်ရှင်းမယ်ဆိုရင်တော့မူရစ်ဆေးဝါးတည်ဆောင်သူတွေကိုရှာဖွေတွေ့ရှိမှာဖြစ်ကြောင်းကရင်မျိုးသားမီဒီယာကကိုမန်းမျိုးမြင့်ကလည်းဆိုပါရယ်။
ဆိုင်နဲ့မြန်မာနဲ့ဖက်ရေးပြားပြန်လိုက်နေပြည့်နေတယ်เนาะအခုသူတို့ရကြတဲ့အချက်လေးရနေပြီကရကန်စစ်မှန်တော့သူတို့ဟိုမိနိုင်မှာပါမမိခဲ့ပြီးတရားတော်မှဒီကရကန်ရဲ့သူတို့ဟိုဥမှန်ပြလာအလို့တော်နဲ့မှလို့ရဆိုတော့နေရဒီသာဖေနီယာဘေဒီသာဘသူသာဘူးဆိုမိကြတာတော့သူတို့လိုက်နေရမှာဖြစ်ကြတယ်လေဒီကိစ္စတော့ကျွန်တော်ထင်တာပေါ့လေမြန်မာနိုင်ငံဘက်ကသူ့ရဲ့ရှင်ကြီးပါကြီးနေမြန်မာနိုင်ငံဘက်ကတာဝန်ရှိခဲ့ပြီးဒီအနေနဲ့ဒီဖြစ်စဉ်ကိုတကယ်မှမလိုက်ရမယ်သူတို့ရှင်းလဲတကယ်အဖြစ်ရှိတဲ့လူကအဖြစ်ကံချထားမှဖြစ်တယ်လို့တကယ်အဖြစ်မရှိတဲ့လူကတော့အဖြစ်မရှိဘူးလို့လူမြောက်မှာပေါ့နော
်ပြီးခဲ့တဲ့နှစ်ကုန်ပိုင်းဒီဇင်ဘာလထဲမှာပဲမြဝတီခရိုင်သင်ငန်းညင်အောင်မြို့နယ်ထဲကတစ်ဆက်ဝင်းတစ်ခုမှာစိတ်ကြွစီ3,300ကျော်ကိုမြန်မာမူရစေဝါနှိမ့်နေရဲ့ရဲရရှိတွေကဖမ်းဆီးရမိခဲ့ပါတယ်အရင်နှောင်းကတော့ကရင်ပြည်နယ်အတွင်းမှာစိတ်ကြွစီဖမ်းဆီးမှုတွေရှိပေမဲ့အခုလောက်အရေးအတွက်များများဖမ်းမိတာမျိုးတွေတော့တိတ်မရှိပါဘူးဒီနှစ်ဇန်နဝါရီလထဲမှာပဲထိုင်းမြန်မာနှစ်နိုင်ငံကြားကရေလဲကျောမှာမြန်မာနိုင်ငံသား2ဦးကိုစိတ်ကြွစေးပြအလုံးရေ8000ကျော်နဲ့ဖမ်းမိခဲ့ကြောင်းထိုင်းအနာဘိုင်းတွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်အခုဖမ်းမိတဲ့အရေးအတွက်ကတော့ဒီနှစ်ထဲမှာတော့အများဆုံးဖြစ်ပါတယ်ရှင
်ထိုင်းချီဆိုင် VOA သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာပါအမေရိကန်ပြည်ထောင်စုမှာမနက်ဖြန်တင်းလာနေကြရင်ကြာဆုံးစစ်သည်များအောင်မေ့ပွင့်နေ့ Memorial Day ဖြစ်ပါတယ်။အမေရိကန်အနောက်အလယ်ပိုင်း Iowa ပြည်နယ်က Waterloo မြို့ဟာတမိုင်းမှာထင်ရှားတဲ့မြို့တစ်မြို့ဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းအသက်ဆုံးလွန်ခဲ့တဲ့အမေရိကန်စစ်သည်ညီအကို5ဦးကြောင့်အခုလိုလူသိများတဲ့မြို့တစ်မြို့ဖြစ်လာတာပါ။စစ်ပွဲကာလအတွင်းဆွန့်လွတ်အနစ်နာခံပေးဆပ်ရတဲ့မိသားစုတစုအကြောင်းကနေဒီစစ်ပွဲရဲ့ဆုံးရှုံးမှုတွေကိုလူသိစေနိုင်ဖို့VO သတင်းတော့ခင်းသတင်းပြပို့တာကိုကိုအောင်ကပြောပြပါမယ
်1930-40ခုနှစ်တည်းစီကလူငယ်တယောက်ဖြစ်တဲ့ Curtis Bartlett ဟာဒီ Waterloo မြို့လေးမှာနေထိုင်ကြီးပင်းခဲ့သူပါအဲ့ဒီမြို့မှာဆိုရင် Sullivan ညီကို9ယောက်ကိုလည်းမသိသူမရှိပါဘူးလူငယ်တဘာဝတခြားလူငယ်တွေလိုအမြဲတက်တက်ကြွကြွရှိပေမဲ့တခြားသူတွေနဲ့မတူပဲသူတို့ဟာကားတွေမော်တော်ဆိုင်ကယ်တွေကိုစီးရတာကိုချိန်နှစ်သက်ပါတယ်1940ခုနှစ်ဒီဇင်ဘာလ9ရက်နေ့ပလဲစစ်ကမ်းကိုဂျပန်တွေကဝင်ရောက်တိုက်ခတ်ရမှာတော့ညီကိုအားလုံးစစ်မှုထမ်းဖို့အမေရိကန်ရေတပ်ကိုဝင်ခဲ့ပါတယ်1942ခုနှစ်မှာ Guadalcanal တိုက်ပွဲကာလအတွင်းအမေရိကန်ရေတပ်စစ်သင်္ဘော USS Juno ပေါ်မှာ Sullivan ညီကိုတာဝန်ချပြီးဂျပန်တွေကဒီသင်္ဘောကိုတိုပီရိုနဲ့ပစ်ခတ်တိုက်ခတ်ရမှာတော့သင်္ဘောနှစ်ပြီး Sullivan ညီကိုတွေနဲ့သင်္ဘောပေါ်ပါသူအများပြားသေဆုံးကုန်ပါတယ်အဲ့ဒီအချိန်ကသတင်းစာပို့တဲ့ Waterloo မြို့မှာနေထိုင်သူ Curtis Bartlett ကတော့ဒီသင်္ဘောနှစ်ပြီးသတင်းပတ်တော်ကြားမှာ Sullivan ညီကိုရဲ့သတင်းကိုသိခဲ့ပါဗျာ
And I picked up the paper and I thought Wow. I got to go deliver this paper there.
တရင်သားကိုကြည့်လိုက်တဲ့အချိန်မှာကျွန်တော်တုန်လှုပ်သွားပါတယ်။ဒီတရင်သားတွေကိုကိုကလိုက်ပို့ရမှာဆိုတော့ဒါတွေကိုပို့တဲ့မပို့တဲ့အမေကိုတော့မေးပါတယ်။အမေကပို့ပါလို့ပြောတော့ကျွန်တော်လည်းလိုက်ပို့ခဲ့ပါတယ်
။ဒီနေ့အခါမှာတော့ Waterloo မြို့မှာရှိတဲ့ Iowa စစ်မှုထမ်းအောင်ပြတဲ့မှာ Sullivan ညီကိုရရဲ့ပုံတွေကိုပြသထားပြီးဒါဟာသူတို့မြို့ကသူရဲကောင်းတွေအတွက်ဂုဏ်ယူစရာလည်းဖြစ်နေတာပါ။ Waterloo မြို့မှာနေထိုင်သူပြလိုက်တာဝန်ခံဖြစ်တဲ့ Robin Venter က
Convention center is named for the five Sullivan brothers. There's Sullivan
ညီကို9ယောက်နာမည်နဲ့အစည်းအဝေးခန်းမှရှိတယ်လို့ပန်းချံလည်းရှိပါတယ်။အဲ့ဒီကိုလာကြတဲ့လူတွေကြားမှာသူတို့ညီကိုရီအကြောင်းကိုပြောကြလို့ရှိရင်ဒါကလည်းတနည်းဂုဏ်ယူစရာပါပဲရှင်
။ Sullivan ညီကိုရီရဲ့ကြေကွဲပဲဖြစ်တဲ့အကြောင်း American ဆိုရအနေနဲ့ Sole Survivor Policy လို့ခေါ်တဲ့ဥပဒေရဲ့ပြဋ္ဌာန်းပေးဖို့အတည်ဖြစ်လာပြီးဒီဥပဒေအရစစ်ပွဲအတွင်းညီကိုမောင်နှမတူဦးဆုံးရှုံးခဲ့တဲ့စစ်သည်တွေကိုစစ်မြေပြင်ကိုပြန်မလွှတ်တော့ပါဘူး။ဒါပေမဲ့ဘလို့မူဝါဒမျိုးကမှစစ်မြေပြင်ကိုပို့ဆောင်ခံရတဲ့စစ်တီတွေရဲ့မိဘတွေယင်တွေကတောကကိုတက်တာစီမှာမဟုတ်ပါဘူးယင်သွေးဆုံရှုံဘူးသူတူဖြစ်တဲ့ Gardis က
I lost a son about 5 years ago and that was just one
လူငယ်တဲ့၅နှစ်ကတားတယောက်ဆုံရှုံခဲ့ပါတယ်တယောက်တည်းပါ၅ယောက်လောက်သာဆုံရှုံရမယ်ဆိုရင်ကျွန်တော်ဘယ်လိုဖြစ်နေမလဲဆိုတာမသိတော့ပါဘူးကျွန်တော်တကယ့်ကိုယင်မဆန်ရဲပါဘူးဗျာ
အခုလိုစစ်ပွဲမှာကြာဆုံးခဲ့တဲ့ဆူလဗန်ညီကိုရီနဲ့ပတ်သက်ပြီးဝါတာလူးမြို့ဟာလူသိများထင်ရှားလာခဲ့ပါတယ်။နိုင်ငံအတွက်ပေးဆက်ဆွံ့လွှတ်ခဲ့တဲ့မိသားစုဝင်တွေကိုဂုဏ်ပြုတဲ့အနေနဲ့ဒီမြို့ကပြတဲ့ကိုလည်းကဘာတလွားကလူတွေလာရောက်ကြည့်ရှုကြပါရယ်ခင်ဗျာ
။ကိုအောင်ရဲ့စူးစီးတင်ပြချက်ပါခင်ဗျာ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့တေးသချင်းတောင်းကျင်တဲ့ဝေဖန်အကြံပေးစာတွေပေးပို့ကျင်တယ်ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်ဒေတာအမှတ် 855 ရန်ကုန်စာလိုက်ကြီးပဲဖြစ်ပါတယ်။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Judo ကနေဖမ်းယူရှုစားနိုင်ကြပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကတင်ပြပါမယ
်။ရှီးယားမွတ်စလင်သဘုံတွေနဲ့အီရက်အစိုးရတပ်တွေဟာ IS စစ်သည်ကြတွေကိုရမလီမြို့အရှိတ်မှာတိုက်ခိုက်နေပါဗျ။လွန်ခဲ့တဲ့ဘက်ကစစ်သည်ကြတွေလက်ထက်ကျရောက်ခဲ့တဲ့ဒီမြို့ကိုပြန်လည်သိမ်းယူဖို့စတင်လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ Amber Data မြို့ရမလီကို IS စစ်သည်ကြတွေကမေလ18ရက်နေ့မှာသိမ်းပိုက်ခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံမှာနိုင်ငံသားနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုမလိုလားအပ်တဲ့အဖွဲ့တွေဖြစ်အစိုးရရှိနေတွေကကြီးညာခွင့်ရှိပြီးအဲ့ဒီအဖွဲ့တွေနဲ့ပတ်သက်တဲ့ရုရှားနိုင်ငံသားတွေကိုငွေဒဏ်ထောင်ဒဏ်ချမှတ်ခွင့်တွေအနှံ့လိုက်တဲ့ဥပဒေနဲ့ပတ်သက်ပြီးအမေရိကန်အစိုးရကစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုလိုက်ပါတယ်။အဲ့ဒီဥပဒေသစ်ဟာရုရှားအစိုးရကိုနိုင်ငံတကာအဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်မှုကိုတားဆီးနိုင်ပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုလည်းရာဇဝတ်မှုဖြစ်အောင်လုပ်ပိုင်ခွင့်ပေးထားလို့အကြီးအကျယ်ဒုက္ခပေးနိုင်တယ်လို့စနေနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေ့ပြောင်းဝင်ရောက်သူတွေလို့ယုံကြည်ရသူတွေရဲ့ရုပ်လောင်းတွေမြုပ်နှံထားတဲ့နေရာအတော်များများကိုရဲတပ်ဖွဲ့ဝင်တွေကရှာဖွေတွေ့ရှိခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်မှာရှိတဲ့ရွာတွေအနီးမှာအခုလိုလူစုလိုက်ပြုံလိုက်မြုပ်နှံထားတာတွေကိုရှာတွေ့ခဲ့တာလို့မလေးရှားပြည်ထောင်စုဝန်ကြီးဇာဟစ်ဟာမန်ဒီကသတင်းတောက်တွေကိုဒီကနေ့တင်းနှင်းဝင်နေမှာပြောကြားခဲ့ပါတယ်အမေရိကန်လူမျိုးဂျာမဒန်တူညီမျှမှုအခွင့်အရေးလှုပ်ရှားမှုအစီအစဉ်ဦးဆောင်သူဂလော်ရီယာစတိန်နန်အပါအဝင်နိုင်ငံတကာအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူ30ပါတဲ့ဘတ်စကားတစ်စင်းဟာနိုင်ငံတကာအမျိုးသမီးများလက်နက်ကင်းမဲ့ရေးနေ့ကျင်းပဖို့အတွက်တင်းနှင်းဝင်နေကမြောက်ကိုရီးယားနိုင်ငံကနေနေဆက်ဖြတ်ကျော်ပြီးတောင်ကိုရီးယားနိုင်ငံဘက်ကိုဝင်ရောက်ခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတရင်ချင်းမျိုးကိုကိုအောင်ပြောပြသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Glenn Vonkelio ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ 6:00 နဲ့ 9:00 အထိ line number 16925ရိုးကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.